နိုင်ငံရေးအကျဉ်းသားတချို့ရဲဘက်စခန်းတွေပါတယ်ဒီလေဒီအလုတ်ကျန်းစခန်းတွေကိုပို့တယ်လို့ကြားနေတယ်အဲ့ဒါကိုဘကြီးတို့ရတာတဲ့တရင်ချက်လေးလေးပြောပြပါဦးခင်ဗျာ
ဆိုတော့ကျွန်တော်တို့တိထားတဲ့တော့အခုချိန်ထိရဲဘက်စခန်းကိုပို့ထားတဲ့သူက18ယောက်ရှိခဲ့အဲ့ဒီမှာဘုန်းကြီးတစ်ပါးလည်းပါတယ်ပေါ့လေခုနောက်ပိုင်းမှာရဲဘက်စခန်းကိုပို့တဲ့ဟာတွေကခက်စိတ်စိတ်လေးဖြစ်လာတယ်ရဲဘက်စခန်းရဲ့အနေအထားတွေကလည်းကျမ်းမာရေးဆောင်ရှားမှုနောက်ညှိမနှိမ့်ဆက်မှုတွေကထောင်ထဲကိုပို့ပြီးအခြေအနေအများကြီးဆိုးရွားနေတယ်ရှိတဲ့အခါကျတော့ဒီလူတွေရဲ့အသက်အန္တရာယ်ကိုကျွန်တော်တို့တော်တော်လေးစိုးရိမ်နေ
အခုလက်တလောဒီရဲဘက်စခန်းကိုအပို့ခံလိုက်ရနိုင်ငံရေးအကျဉ်းသားတွေကဘယ်သူတွေလဲခင်ဗျာ
လက်တလောအပို့ခံရဆိုလို့ရှိရင်88မျိုးဆက်တုံးကအဖွဲ့ဝင်တယောက်ဖြစ်တဲ့ကိုမားကီရဲ့ညီပေါ့ကိုစောနိုင်ထွေးချူတတိရဲဘက်စခန်းကိုအပို့ခံရတယ်နောက်ဒီကိုတန်းစင်မျိုးရဲ့အကိုကိုတန်းစင်ဦးပေါ့သူဆိုရင်လည်း၄မိုင်ရဲဘက်စခန်းကိုအပို့ခံရတယ်ပေါ့
ဟုတ်ကဲ့အရင်တော့ကလည်းဒီမန္တလေးမှာလှုပ်ရှားခဲ့ဘူးရယ်လေဆရာတော်ဦးရေဝဒါကလည်းအဲ့လိုရဲဘက်စခန်းပို့လိုက်ပြီးရဲဘက်စခန်းမှာပြန်လည်တော်မူသွားတယ်လို့ကျွန်တော်တို့ကြားဘူးရယ်လေ
ဟုတ်တယ်ဟိုအရင်ကလည်းအဲ့လိုရမရန်ရန်ကမှာကျွန်တော်တို့လူသိရှင်များမဟုတ်ဘူးဆိုလို့ရှိရင်အဲ့လိုရက်ဖက်စကန်ပို့လို့ရရှိတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့ဝင်တွေလည်းရက်ဖက်စကန်ကိုပို့ခံရရှိပါတယ်။အဲ့လိုပဲရက်ဖက်စကန်ကိုပို့ခံရတယ်မဟုတ်ဘူးလေ။ခရီးကြလို့ရှိရင်ဒီစစ်စင်ရေးတွေမှာပေါ်တာဖြစ်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့ဝင်တွေကိုခေါ်တော့တာတွေ့ရရှိတယ်။ခြေတန်းတွေမှာပေါ်တာဖြစ်တဲ့လက်ရင်နဲ့တည်တော်ရတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ဖွဲ့ဝင်တွေလည်းချိန်ခဲ့ဖို့ပါတယ်။
ဟုတ်ကဲ့တော့လူရှင်တော်ဥပပါလေးကိုလည်းရဲဘက်စခန်းရောက်သွားဘူးလေ
ဟုတ်တယ်လူရှင်တော်ဥပပါလေးကိုလည်းရဲဘက်စခန်းကိုရောက်သွားပါတယ်နောက်နိုင်ငံတကာ PR တွေကြောင့်သူကပြည်ထောင်အကြံတော်ကိုပြန်ပြီးတော့ပို့ခံရဖြစ်ပါတယ်
ဟုတ်ကဲ့ AAPP အနေနဲ့ရောဒီကိစ္စတွေပေါ်မှာဘယ်လိုဆောင်ရွက်ဖို့ရှိလဲခင်ဗျ
ကျွန်တော်တို့ဒီလူတွေကိုအနေဆုံးချင်းချောင်အသေးသေးကိုပြန်ရောက်ဖို့ဒီသားစုနဲ့အနည်းဆက်ဆုံးနေရာကိုပြန်ရောက်ဖို့တော့ကျွန်တော်တို့တက်နေတယ်များစူးစမ်းပါဘာစူးစမ်းတဲ့အခါမှာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ပေါ့ဒီလူခွေအတူပေါ်လေကိုမြန်မာနိုင်ငံရဲ့လက်ရှိတရားရေးစနစ်ဒီနောက်အချင်းတောင်ရဲ့အခြေအနေတွေနောက်ရဲဘက်စခန်းပို့ရတဲ့အနေအထားတွေကိုကျွန်တော်တို့အသေးစိတ်အစီအစဉ်မှာဖြစ်တယ်။အဲ့ဒီအပြင်ကိုကျွန်တော်တို့ဒီတမ်ပါရီရောနောက်ထရီတင်းမှုချုပ်ကြီးကိုကျွန်တော်တို့ဆော့ပို့မှာရှိပါတယ်။နောက်ဒီနိုင်ငံကအစိုးရတွေကိုလည်းကျွန်တော်တို့ဒီအကြောင်းအရာတွေကိုကျွန်တော်တို့ဖိပေးမယ်။ပြီးတော့ဒီလူတွေကဆက်ရှုပ်သွားနိုင်တဲ့အနေအထားမျိုးဖြစ်နေတဲ့အတွက်ကြောင့်ဒီလူတွေအမြန်ဆုံးလွတ်မြောက်ဖို့လိုတယ်ဆိုတဲ့အကြောင်းတွေကိုကျွန်တော်တို့တိုက်တွန်းလို့တော့တရားဆက်ပြီးလုပ်ပါဖို့ဆိုတယ
်။အဲ့တော့အခုလက်ရှိဗမာပြည်ထဲမှာလောက်ကန်ဆောင်ရွက်နေတဲ့ကမ္ဘာကျက်ချင်ဒီအဖွဲ့အနေနဲ့ရောတစုံတရာကူညီဆောင်ရွက်ပေးနိုင်အောင်တိုက်တွန်းတာမျိုးအကူအညီတောင်းတာမျိုးလုပ်လို့မရဘူးလားခင်ဗျ။အ
ဲ့ CRC က2005ခုနှစ်ကျော်ကနေစပြီးတော့အခုချိန်ကြီးအချင်းထောင်လေးရဲဘက်စခန်းတွေကိုတော်ရောက်စစ်ဆေးခွင့်မလုပ်နိုင်ပါဘူး။အဲ့တော့လေနောက်ဖက်က ICRC ကိုလှုပ်လှဲ့လှဲ့လှုပ်ခွင့်ပြန်မပြုတော့ဘူး။အဲ့လိုမပြုတော့တဲ့အခါကျတော့ ICRC ကဒီအရာတွေကိုစောင့်ကြည့်တာမျိုးတွေကိုမလုပ်နိုင်တဲ့အနေအထားမျိုးတွေမှာရှိပါလေ။မိသားစုတွေကတော့ဒီ ICRC ကိုသွားပြီးတော့စားသမီးတွေထောင်ပြောင်းဆန်ပြီးဆိုလို့ရှိရင်ဘယ်ထောင်မှရှိပါရဲ။သွားပြီးတရင်ပို့နေတာမျိုးတွေရှိပါလေ။ ICRC ကတရောစင်မှာလှုပ်ပေးနေတာကတော့တရင်ပို့တဲ့အခါမှာသူတို့စောင့်ပြီးတော့လက်ခံယူရတာတို့နားထောင်ရတာတို့နောက်ဖြစ်နေတဲ့သူတို့ဒီခီးစိတ်ပြန်ထုတ်ပေးရတို့ဒါတွေကိုပဲတရောစင်လုပ်နိုင်ပါလေ။
ဟုတ်ကဲ့အဲ့ဒီမှာပဲလေအခုကျွန်တော်တို့ကြားနေတာ ICRC ကိုသွားပြီးတော့ခီးစိတ်တို့အကူအညီတို့ကိစ္စသွားပြောတဲ့အခါမှာ ICRC ကတရားရုံးကနေပြီးတော့အမိန်ချလိုက်တဲ့ဆာရွက်မိတ်တူပေါ့နော်တရားသူကြီးစီကနေပြီးတော့ယူခိုင်းတယ်လို့ပြောတယ်အဲ့ဒီကိစ္စကလည်းဒီနိုင်ငံရေးအကျဉ်းသားတွေမိသားစုတွေအတော်အခက်ခဲရှိနေလေတရားသူကြီးတွေကလည်းမထုတ်ပေးဘူးပေါ့နော်အဲ့လိုဆိုလို့ရှိရင် ICRC ရဲ့အဲ့ဒီလိုရကဟိုတမျိုးများဖြစ်မနေဘူးလားခင်ဗျနိုင်ငံရေးအကျဉ်းသားတွေအတွက်
ဟုတ်တယ် ICRC ကဟိုဒီခါကြီးကျတော့သူတို့ကသူတို့ရဲ့ဒီစီမင်းစည်းကမ်းတွေအတိုင်းလုပ်နေတာရှိတယ်။အဲဒီလိုစီမင်းစည်းကမ်းတွေအတိုင်းလုပ်နေတာတွေကပြန်ပြီး ICRC အနေနဲ့ပြန်စဉ်းစားပေးဖို့တို့ပါတယ်။ဆိုတော့အထူးသဖြင့်တော့ဒီမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့ဒီလိုဟာနိုင်ငံရေးတကယ်အပန်းခံရတာပါထောင်ချတာပါလို့ထောက်ခံပေးတယ်ဆိုလို့ရှိရင် ICRC အနေနဲ့တော့အသိအမှတ်ပြုပြီးတော့ထောက်ခံပေးနိုင်လို့တုံ့ပြန်ပါတယ်။အဲလိုမဟုတ်ဘဲနဲ့ဒီနောက်ပါအစိုးရရဲ့တရားဝင်ဟို process တွေတိုင်းပေါ့အသုံးနေမယ်ဆိုလို့ရှိရင်တော့နိုင်ငံရေးကျင်းသားတွေအတွက်အများကြီးညံ့တာပါမှရှိပါလ
ား APP အနေနဲ့ရော ICRC ဌာနချုပ်ကိုအဲ့ဒီအကြောင်းနဲ့ပတ်သက်ပြီးအကြောင်းကြားစာပို့တာတို့ဘာလို့လုပ်ဖို့အစီအစဉ်ရောရှိလားခင်ဗျာ
ကျွန်တော်တို့အရင်တော့ကလည်းရန်မယံခါသူတို့နဲ့တွေ့ကြကြတဲ့အခါမှာဒါတွေကိုအကြံပေးလို့ရှိပါတယ်တကယ်လို့လိုရတာလည်းဆိုရင်ကျွန်တော်တို့စရိုးစီကိုစာပို့ပြီးဒီအကြောင်းအရာတွေထပ်ပြီးတရားဆွေးနွေးပါမယ်
ဟုတ်ကဲ့ကိုဘူကြီးကျေးဇူးပါပဲနော
်ဟုတ်ကဲ့